မရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့2023ခုနှစ်အတွက်ပြည်ပဆိုင်ရာဘာသာရေးလက်ခွင့်အစီရင်ခံစာကိုဗိုလ်တော်ဦးနေကထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့နှင်းပန်းနှိပ်စက်မှုတွေနဲ့ Ranger တွေအပါအဝင်လူနည်းစုလူမျိုးစုနဲ့ဘာသာဝင်တွေအပေါ်ဖိနှိပ်မှုတွေအကြောင်းဖော်ပြထားပါတယ်။အစီရင်ခံစာထုတ်ပြန်တဲ့ပွဲမှာဝန်ကြီး Anthony Blinken ကသုတေသနတွေးရှိချက်တွေကိုဟောကားပြီးနိုင်ငံတကာမှာဘာသာရေးဆိုင်ရာကန့်သတ်ချက်တွေက2009ခုနှစ်နောက်ပိုင်းအမြင့်ဆုံးအဆင့်ကိုရောက်ရှိသွားပြီလို့ဆိုပါတယ်။ဒီပွဲမှာနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American သမ္မတကြီး Rashid Hussein ကဖိနှိပ်ထုတ်ချက်တဲ့အစိုးရတွေအကြောင်းပြောရမှာမြန်မာနိုင်ငံကစိုးရွားနေတဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေကိုထည့်သွင်းထောက်ပြခဲ့ပါတယ်။စစ်ကောင်စီကဖမ်းဆီးထားတဲ့ကချင်နှစ်ချင်းခရီးရန်တစ်ခါတော့ရသင်းဦးဆရာဒေါက်တာကလန်ဆန်ဆန်ဖြစ်စဉ်ကိုဥပမာပေးထားပြီးသူဟာမြန်မာပြည်ကလူတိုင်းရဲ့ဘာသာရေးလွတ်လပ်ခွင့်အတွက်လှုံ့ဆော်ရင်းမတရားဖမ်းဆီးခံထားရတယ်လို့ပြောပါတယ်။ဒါဟာမြန်မာပြည်ကခရီးရန်ဘာသာဝင်တွေဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေအပါအဝင်တက်ကြွလှုပ်ရှားသူတွေနဲ့ဘာသာရေးကောင်းဆောင်အများအပြားကိုစစ်ကောင်စီကရဲဆက်ဆက်ဖိနှိပ်ချုပ်ချယ်ပြစ်မှတ်ထားနေတဲ့တာလကလို့ဆိုပါတယ်။မြန်မာစစ်တပ်ဟာရိုဂျာတွေကိုလူမျိုးတုံးတပ်ဖြတ်ရမှာအုံပြုခဲ့တဲ့အလားတူနှီးပြူဟာတွေကိုခုခါမှာဖိနှိပ်အုပ်ချုပ်မှုကိုစန့်ကျင်သူတိုင်းကိုပြစ်မှတ်ထားလှုပ်ဆောင်နေတယ်လို့လည်းအမေရိကန်သမ္မတကြီးကပြောတော့ပါတယ်ညာ